ကော်ဝေးဦးကြီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီချစ်ကြည်ခီးစဉ်အတွင်းအရင်ကမြန်မာကိုပိတ်ဆို့ထားတဲ့ဥရောပနိုင်ငံတွေနဲ့စစ်ဖက်ဆက်ဆံရေးအခွင့်အလမ်းတွေပိုပြီးပြွန်လင်းလာကြောင်းမြန်မာစီရေးအကဲခတ်တွေကတုံ့ပြန်ကြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်မှာဩစတြီးယားနိုင်ငံဘက်ကမြန်မာတပ်မတော်အရာရှိတွေကိုစစ်ဖက်ဆံရေးတင်နန်းတွေပေးဖို့ရှိကြောင်းကန့်လန့်ခဲ့ပါတယ်။အပြည့်စုံကတော့မအိမ်ကြီးနိုင်ငံပြောပြပေးမှာပါခင်ဗျ။
ဂျာမန်တာဝယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဗော်ကာဗိုက်ကာရဲ့ဖိတ်ကြားချက်နဲ့ဂျာမနီနိုင်ငံကိုသွားမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ချစ်ကြည်ရေးခီးစဉ်ဟာအားနည်းနေတဲ့မြန်မာစစ်တပ်နဲ့နိုင်ငံတကာဆက်ဆံရေးကိုအထောက်အကူဖြစ်စေကြောင်းတကောင်းနိုင်ငံရေးလေးလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါတယ်
။ဒီဂျာမနီခီးစဉ်မှာဆိုတော့ကျွန်တော်တို့အဓိကနှစ်ချက်ပေါ့။တစ်ချက်ကတော့နိုင်ငံတကာအတိုင်းအဝန်နဲ့မှဒီတချင်တော့ဖိတ်ဆို့မှုတွေလုပ်တာနိုင်ငံတကာအတိုင်းအဝန်နဲ့ပုံမှန်ဆက်ဆံရေးကျန်ထူထောင်နိုင်မှုတော့ကိုရည်ရွယ်တယ်လို့ကျွန်တော်မြင်တယ်။အဲဒုတိယတစ်ချက်ကတော့အဲ့လိုမျိုးပြန်ထူထောင်နိုင်ရင်းနဲ့မှတစ်ဆင့်တခြားသောသင်တန်းတွေပေါ့သူတို့နဲ့ပေါင်းဆက်ပြီးလုပ်လို့ရတဲ့သင်တန်းတွေကိုကျွန်တော်ဂျာမနီကလည်းတခြားနိုင်ငံတွေမှာဒါမျိုးပြီးခဲ့တဲ့အစဉ်အလာတွေအများကြီးရှိတော့အဲ့လိုမျိုးသင်တန်းတွေနဲ့ကျွန်တော်ပြန်လည်ဆက်ဆံမှုတွေတိုးမြင့်လာနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ချက်ကတော့ဒါကတော့ဒီလက်ရှိအချိန်မှာတော့ကျွန်တော်တို့ဟိုထင်သာမင်းသာမရှိပေမဲ့လည်းနောက်ပိုင်းမှာတော့အနာဂတ်အတွက်ရည်ရွယ်ရတော့ဒီဥရောပသမဂ္ဂအနေနဲ့လက်ရှိလုပ်ထားတဲ့ AMS Embargo ပေါ့ဒီစစ်မှန်တဲ့ပစ္စည်းတွေဖိတ်ဆို့ထားတဲ့ကိစ္စတွေကိုလည်းဟိုပြန်လည်ပယ်ဖြတ်ပေးနိုင်လောက်တဲ့အထီကိုကျွန်တော်တို့စူးစမ်းသွားမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျာ
ဒါပြင်မကြာသေးခင်တုန်းကလည်းဂျာမန်လေယာဉ်ကုမ္ပဏီတစ်ခုဖြစ်တဲ့ Group Aircraft ကနေဒေါ်လာတန်50ကျော်ဘူးရှိတဲ့အမောင်းတင်လေယာဉ်အစီး20ကိုမြန်မာစစ်တပ်ကဝယ်ယူခဲ့ကြောင်းကိုရဲမျိုးဟင်းကပြောပါတယ်
။ဂျာမနီဆိုရင်လည်းကျွန်တော်တို့သိရသလောက်ဆိုရင်စစ်လက်နက်ပစ္စည်းရောင်းဝယ်မှုတွေပိတ်ဆို့ထားပေမဲ့လည်းစိတ်မကြသေးခင်ကပဲ Group Aircraft ဆိုတဲ့ကုမ္ပဏီကနေပြီးတော့ဒီ Group အမျိုးအစားပေါ့အမောင်းတင်လေယာဉ်အစီး20ကိုဝယ်ခဲ့တာကိုတွေ့ရတယ်
။အဲ့တော့မြန်မာတပ်မတော်ကဒီဘင်းမှာတိုက်ပွဲတွေဖြစ်နေတာတိုင်းနာလည်းနဲ့ကင်ဖွဲ့နေနေဆိုတော့အခုလိုဥရောပသမဂ္ဂနိုင်ငံတွေကဒီစီးရေးအရာဆက်ဆံရေးတိုးမြင့်နေဆိုရင်ဒီတိုင်းနာအဖွဲ့တွေပေါ်ပို့ပြီးတော့ဖိအားပေးရမရဘူးလားရှင
်အနောက်နိုင်ငံတွေအနေနဲ့ကတော့အထူးသဖြင့်ဥရောပသမဂ္ဂအမေရိကန်တို့ဒီ UK တို့ကတော့ဟိုဒီလက်ရှိချိန်မှာပြည်ရင်းမှာရှိနေတဲ့ပြည်ရင်းစစ်အနေအထားနဲ့လက်ရှိချိန်ဟိုတိုင်းပြည်အနေအထားအရဆိုရင်တော့စစ်တပ်နဲ့စီးဟိုရောင်းချဖို့အတွက်ကတော့ကျွန်တော်တို့မဖြစ်နိုင်သေးဘူးလို့မြင်ပါတယ်။ဒါလို့စစ်နယ်တပ်ရောင်းချရေးနဲ့ပတ်သက်ပြီးဒီလက်နက်တွေကျွမ်းကြောင်းတာနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ဆက်ပြီးတော့အဲ့မူဝါဒကိုဆက်ပြီးကန်သွားမယ်လို့ကျွန်တော်တို့မြင်ပါတယ်ပေါ့။ဒါပေမဲ့လည်းဒီတက်မရိုနီနဲ့ကတော့ဒီလက်နက်လောလောဆယ်ရောင်းတာပြူတာဝယ်တာထပ်ဆိုင်ရဲ့သူ့ဆက်ဆံရေးကိုမှတိုးမြင့်မှုအတွက်ကိုပဲအဓိကထားပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်တို့ဟိုအဲ့လိုမြင်ပါတယ်။ဒီလိုစစ်နယ်တပ်စီရောင်းချမယ်ဆိုရင်လည်းဒီတိုင်းနာတိုင်းနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာဆိုရင်ဒီဟာဟိုတိုင်းနာတနက်ကနေပေါ်မှာအများကြီးဖြစ်အားဖြစ်စီနိုင်တဲ့လာတာရှိတယ်လို့မြင်ပါတယ
်။ဧပြီလ22ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာလာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ကိုယ်စားလှယ်အဖွဲ့ဟာဂျာမနီနိုင်ငံမရောက်ခင်ဩစတြီးယားနိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ရပါ။ခီးစဉ်အတွင်းဧပြီလ24ရက်နေ့ကဩစတြီးယားတက်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်အော့တမာကွန်မန်ဒါနဲ့တွေ့ဆုံရမှာစစ်ဖက်ဆက်ဆက်ရေးတိုးမြင့်ဆောင်ရွက်ဖို့သူတို့ဘက်ကရည်ရွယ်ချက်ရှိကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။ဩစတြီးယားဗိုလ်ချုပ်အော့တမာကွန်မန်ဒါဘက်ကလည်းဩစတြီးယားနဲ့မြန်မာနှစ်နိုင်ငံစစ်တပ်ဆက်ဆံရေးတိုးတက်ကောင်းမွန်တာဟာအခြားဥရောပနိုင်ငံတွေကစစ်တပ်တွေနဲ့ဆက်ဆံရေးကိုပါများစွာအထောက်အကူပြုမှာဖြစ်ကြောင်းနဲ့မြန်မာတပ်မတော်ကအရာရှိတွေကိုဩစတြီးယားစစ်ဖက်ဆိုင်ရာတင်းနှံတွေကိုစေလွှတ်တက်ရောက်ဖို့ကံလှမ်းပြောဆိုခဲ့ပါတယ်။ဒါ့အပြင်ဗိုလ်ချုပ်မူကြီးရဲ့အဖွဲ့ဟာဩစတြီးယားလေယာဉ်ထုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Diamond Aircraft စက်ရုံကိုဧပြီလ25ရက်နေ့ကတွားရောက်လေ့လာကြည့်ရှုခဲ့ပါတယ်။ပထမအကြိမ်ဥရောပခီးစဉ်အဖြစ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်က Belgian နိုင်ငံ Brussels မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂရဲ့စစ်ကော်မတီအစည်းအဝေးကိုတက်ရောက်ပြီးတော့မိန့်ခွန်းပြောကြားခဲ့ပါတယ်။ဒေါက်ဆန်စုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂနိုင်ငံအများစုကမြန်မာနိုင်ငံအပေါ်သဘောထားပြောင်းလဲခဲ့ပြီးတဲ့နောက်စစ်ဖက်ဆိုင်ရာဆက်ဆံရေးကိုပါတိုးမြင့်ဆောင်ရွက်လာတာဖြစ်ပါရဲ့ရှင်